အခုတော့ American ပြည်ထောင်စုမှာ data center ချိန်အရအခုကျမတို့အတန်လှည့်နေတဲ့အချိန်ထိကျင်းပနေတဲ့ Super Tuesday ခေါ်အင်္ဂါနေ့တမနာလောင်းပနာမရွေးကောက်ပွဲသတင်းကိုပြောပြမှာပါ Democrat Party နဲ့ Republican Party တွင်တမနာလောင်းနေရာတွေရှင်ပြိုင်နေသူတွေအတွက်ဒီရွေးကောက်ပွဲဟာအလွန်အရေးပါပါတယ် Super Tuesday ခေါ်အင်္ဂါနေ့တမနာလောင်းပနာမရွေးကောက်ပွဲတွေကျင်းပနေတာဟာအခုကျမတို့အတန်လှည့်နေတဲ့အချိန်မှာပဲမကြခင်နိုင်ပိုင်းတွင်မဲယုံတွေကိုပိတ်တော့မှာဖြစ်ပါတယ်။ပြည်내တရားစင်လောက်မှာကျင်းပနေတဲ့ရွေးကောက်ပွဲရလဒ်တွေမှာဒီမိုကရက်ဘက်မှနိုင်ငံသားဝင်ကြီးဟောင်းဟီလာရီကလင်တန်ကအသာစီးရနေပြီးတော့ရီပူဘလစ်ကန်ပါတီဘက်မှာတော့ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်ကရှေ့ကပြေးနေမယ်လို့လူထုစစ်တမ်းတွေကခန့်မှန်းထားကြပါတယ်။ကိုသိန်းထိုင်ဦးကအကြောင်းစုံကိုစူးစီးတင်ပြမှာပ
ါ။စူပါကျူးစေးလို့ခေါ်တဲ့အင်္ဂါနေ့ကျင်းပတဲ့ပါတီတွင်သမ္မတလောင်းရွေးကောက်ပွဲရလဒ်တွေကိုအခြေခံပြီးဒီမိုကရက်တွေရောရီပူဘလစ်ကန်တွေရောဘယ်သူကိုသမ္မတလောင်းအဖြစ်မြည်စင်းတင်သွင်းနိုင်မလဲတက်ပြက်သားသားပို့ပြီးတော့မြင်လာရဖို့ရှိနေပါတယ်။ဒါကြောင့်လည်းမနေ့ကရွေးကောက်ပွဲတွေကျင်းပနေတဲ့အချိန်ထိကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွယ်စည်းရုံးမှုတွေလုပ်နေခဲ့တာပါ။ရီပူဘလစ်ကန်ပါတီမှာရှိကပြင်းနေတဲ့ဘီလန်နာတထေးကြီးဒေါ်နယ်ထရမ့်ကတော့အိုဟိုင်းယိုပြည်နယ်မှာရောက်နေခဲ့ပါလေ
။ Hillary Clinton does not have the strength or the stamina to become president. I'm telling you.
Hillary Clinton ဟာတမနာဖြစ်ဖို့အတွက်အင်အားရောရေရှည်သွားနိုင်စွမ်းရောမရှိပါဘူး။ကျွန်တော်ဒဲတော့ပဲပြောမယ်။အစည်းအဝေးတစ်ခါတက်ပြီး9ရက်လောက်ပျောက်ပျောက်နေတာပဲကြည်ပါ။အစည်းအဝေးတွေမှာမေးခွန်းမေးတဲ့သူတွေနဲ့ကြိုညိပြီးလုပ်နေတာပါ။ဒါမျိုးကျွန်တော်တို့မလုပ်ပါဘူး
။နိုင်ငံသားဝင်ကြီးအောင် Hillary Clinton ကတော့မနေ့ကမန်နီဆိုတာပြည်နယ်မှာသူ့ကိုထောက်ခံတဲ့သူတွေနဲ့အတူရှိနေခဲ့တာပါ။ရွေးကောက်ပွဲတွေမှာပုဂ္ဂိုလ်ရေးရတက်ခဲ့မှုတွေကသမ္မတလောင်းဖြစ်မဲဆွယ်ပွဲတွေအတွင်းမလုပ်သင့်တဲ့လုပ်ရဆိုပြီးသူကဝေဖန်ပြောဆိုပါတယ
် I'm just speaking out against bigotry and bullying wherever I hear it and I hear a lot of it from the Republican candidate
မတော်မတရားပို့ကြတာသဘောထားမတူတဲ့သူတွေကိုတိုက်ခိုက်တာမျိုးတွေမြင်ရသမျှဒီကိစ္စတွေကိုကျမအမြဲဆန့်ကျင်ပြောနေခဲ့တာပါ Republican Party ကိုယ်စားလှယ်တွေချားမှလည်းဒီလိုပြောဆိုတာမျိုးတွေကျမတော်တော်လေးကြားနေရပါတယ်သူတို့မဲဆွယ်တာတွေကအကြောင်းအရာတွေပေါ်အခြေခံမှုမေ့နေပုံရတယ်တော်ကားမော်ကပြောတာတွေကိုအဓိကထားနေတာတွေ့ရပါတယ
်။ CNN သတင်းဌာနနဲ့ ORC လူထုစစ်တမ်းအဖွဲ့ရဲ့ကောက်ခံချက်တွေအရဒီမိုကရက်ဘက်မှာ Hillary Clinton က55ရာခိုင်နှုန်းနဲ့သာစီးရနေပြီးအထက်လွှတ်တော်မှ Bernie Sanders က38ရာခိုင်နှုန်းရနေပါတယ်။ Republican ဘက်မှာ Donald Trump ကပဲ49ရာခိုင်နှုန်းနဲ့ရှေ့ကပြေးနေတာပါ။အင်္ဂါနေ့ပါတီတွင်းသမ္မတလောင်းပနာမရွေးချယ်ပွဲတွေအတွင်း Texas ပြည်နယ်ကလွဲလို့တခြားပြည်နယ်တွေမှာ Donald Trump ရဲ့သာစီးရနေမယ်လို့ခန့်မှန်းထားကြတာပါ။Republican Party တွင်ရှင်ပြိုင်နေတဲ့ Texas ပြည်နယ်ထက်လွတ်တော်မှ Ted Cruz ကတော့အခုလိုပြောပါတယ
် I believe we're going to do very very well here in Texas. It's going to be up to Texans to make
ဒီ Texas ပြည်နယ်မှာကျွန်တော်တို့အခြေအနေသိကောင်းတယ်လို့မြင်ပါတယ်။နောက်ဆုံး Texas ပြည်နယ်ကပြည်သူတွေကသာအဆုံးဖြတ်ပေးရမှာပါ။ဒါကအတန်တရားမရှိပါဘူး။ဘဲကိုစလဲမဆိုကိုယ့်ပြည်နယ်မှာတော့မနိုင်တော့ဘူးဆိုရင်တကယ်ပဲပြဿနာရှိပါလေ
။ Texas ပြည်နယ်ထက်လွတ်တော်မှ Ted Cruz ကိုထောက်ခံတဲ့သူတွေထဲမှာ host တမနေထိုင်တဲ့မြန်မာအင်ဂျင်နီယာတူဖြစ်သူဦးမျိုးအေးသိန်းလည်းပါဝင်ပါတယ်။သူကမနေ့ကဟူစတန်မြို့မဲယုံကိုသွားပြီးမဲထည့်ခဲ့သူဒူးပါ။အ
ရင်တော့တော့စိတ်ဝင်စားတာတော့ဒီမှာဒီနိုင်ငံကကျွန်တော်တို့ Texas ပြည်နယ် Bush Country ပေါ့ဗျာ။ကျွန်တော်တို့ Bush and Million အမျိုးအစုံအစွတ်တွေကိုသူကကြိုက်ကြတဲ့အတွက်ကျွန်တော်တို့ကပထမဖန်ထားတာ Jeb Bush ကိုရှီအောင်မလို့ဖန်ထားတာ။ဒါနဲ့ Jeb Bush မရှိတော့ရဲ့ attract ဆိုတဲ့ကြောင်းတော့ကျွန်တော်ကအဲ့နဲ့နောက်ထပ်တရားပေါ့နော်နောက်ထပ် reliable ဖြစ်ဖြစ်တရားကိုကျွန်တော်တို့ရွေးကျွန်တော်အနေနဲ့ကကျွန်တော်ရွေးချယ်ခဲ့တာဖြစ်ပ
ါတယ် Texas ပြည်နယ်အတွင်းသမ္မတလောင်းရွေးချယ်ပွဲဒီမှာလူဝင်မှုကြီးကြပ်ရေးကိစ္စကအဓိကလွှမ်းမိုးနေတယ်လို့သူမြင်တဲ့အကြောင်းဦးမျိုးအေးသိန်းကပြောပါတယ်အမေရိကန်ပြည်ထောင်စုဗာဂျီနီးယားပြည်နယ်မှာကျင်းပတဲ့ဒီမိုကရက်ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲဒီမှာတော့ Hillary Clinton ကိုထောက်ခံတဲ့သူများပါတယ်မဲပေးခဲ့တဲ့သူတွေထဲမှာဗာဂျီနီးယားပြည်နယ် Fairfax County မှာနေထိုင်သူကိုငယ်လဲပါဝင်ပါတယ်
သူလည်းဟိုမှန်စိုးစားပြီးတော့ဆက်မြက်တဲ့မျိုးသမီးပြပဲလေဟိုသမိုင်းမှာဟိုဒီလိုမျိုးသမီးမျိုးတားမှမရှိဘူးလေအမေရိကန်သမိုင်းမှာအဲ့တော့တော့သူဟိုအမေရိကန်သမားဖြစ်စေချင်တာပေါ့နော်နောက်ပြီးတော့ဒီမိုကရက်ပါတီကဒီကျွန်တော်တို့လူလက်တန်းသားတွေတက်ခ်စေပါလေလဲရှော့ချအောင်လို့နောက်ပြီးအိုဘားမားကဲဆက်မိုင်းနဲ့ပတ်သက်ပြီးတော့လည်းလှုပ်ဆောင်တာကြီးကြိုက်
ဒါပေမဲ့လည်းဗာဂျီနီးယားပြည်ထောင်စုမှာနေထိုင်သူဒီမိုကရက်ပါတီဝင်အားလုံးဟီလာရီကလင်တန်ကိုထောက်ခံကြတာတော့မဟုတ်ပါဘူး။နောက်ထပ်မဲပေးခဲ့တဲ့သူမြန်မာနယ်ဘွားသူဖြစ်တဲ့ဒေါ်နီနီတင့်ကတော့သူဘန်နီဆန်ဒါစ်ကိုထောက်ခံခဲ့တဲ့အကြောင်းအခုလိုပြောပါတယ
်။သူ့ကိုကြိုက်တာကသူကအများစုကောင်းကျိုးအတွက်ကိုအရန်ကိုစဉ်းစားတယ်။ ပြီးတော့ तू तू မှာ wisdom ရှိရလို့ကျွန်မထင်တယ် तू foreign policy မှာ तू ပိုနားလေလို့ထင်တယ်ဘာဖြစ်လို့လဲဆိုတော့ Syria တုန်းကရော Libya တုန်းကရောဒီ Middle East တိုင်းပြည်တွေက dictator တွေဒီလိုကြီးဘုံကနေချုပ်ချလိုက်လို့မရဘူးဆိုတာ तू ကအမြော်အမြင်ရှိပြီးတော့သိခဲ့တယ်အဲ့လိုလုပ်လို့မရဘူးဆိုတာ
စူပါချူစေအင်ကာနေတပဒပဏမရွေးချယ်ပွဲရလဒ်ဒီကတော့အခုကျွန်တော်တို့အတန်လွန်ပြည်နာယူပိုင်းအတွင်းပြည်နယ်တစ်ခုပြည်တစ်ခုရလဒ်ဒီဆက်တိုက်ဆိုသလိုတရားဝင်ထွက်လာမယ်လို့ခန့်မှန်းရပါတယ်ဒီရွေးကောက်ပွဲရလဒ်ဒီအရာပါတီတွင်းတပဒလုံးပြိုင်ပွဲကြိုးဝိုင်းတွေကနေဘယ်သူတွေလက်ပြနှုတ်ဆက်သွားကြမလဲဆိုတာကိုလည်းအားလုံးကစိတ်ဝင်စားစောင့်ကြည့်နေကြပါတယ်ခင်ဗျာ